မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေဟာလူသားလူပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တဲ့အတွက်နိုင်ငံတကာအတိုင်းအဝိုင်းကနေအရေးယူဆောင်ရွက်ပေးဖို့ကုလသမဂ္ဂဆိုင်ရာမြန်မာအသံမှတ်ကြီးဦးကျော်မိုးထွန်းကတိုက်တွန်းလိုက်ပါတယ်။86ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့စက်ထမကော်မတီမှာတောက်ကြံနေကလူသားလူပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်တဲ့ခေါင်းစဉ်တွေအောက်မှာဆွေးနွေးတဲ့အခါမှာမြန်မာနိုင်ငံကအခြေအနေကိုလည်းထည့်သွင်းပြောဆိုလိုက်တာဖြစ်ပါတယ်။ကုလသမဂ္ဂကအဓိကကော်မတီတွေမှာမြန်မာအရေးတင်ပြချက်တွေနဲ့ပတ်သက်လို့တန်မတီဦးကျော်မုံထွန်း VOA ကိုရှင်းပြထားတာတွေကိုတင်ပြပေးပါမယ်။နိုင်ငံတကာလုံခြုံရေးနဲ့လက်နက်ဖြတ်သန်းရေးဆိုင်ရာကိစ္စတွေမှာတာဝန်ရှိတဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့ပထမကော်မတီဗန္ဒာရေးစီးပွားရေးဆိုင်ရာဒုတိယကော်မတီလူခွင့်ရေးလူသားချင်းစာနာမှုနဲ့လူမှုရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်တဲ့တတိယကော်မတီနဲ့နိုင်ငံတကာဥပဒေရေးရာကိစ္စတွေကိုကင်တွယ်ရတဲ့စက်ထမကော်မတီတွေမှာဒီတစ်ပတ်ထင်းတန်မကြီးဦးကျော်မိုးထွန်းကမြန်မာနိုင်ငံရဲ့နောက်ဆုံးအခြေအနေတွေကိုတင်ပြခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့နိုင်ငံရေးစီးပွားရေးလူခွင့်ရေးပြဿနာတွေကိုနိုင်ငံတကာအတိုင်းအဝိုင်းကနေဖြေရှင်းပေးဖို့အတွက်အဓိကတိုက်တွန်းခဲ့တယ်လို့လဲတန်မကြီးက VOA ကိုပြောပါတယ်
။ကျွန်တော်အနေနဲ့တော့ပေါ့နော်ဒီမြန်မာနိုင်ငံကိုစားပြုပြီးတော့ပထမကော်မတီဒုတိယကော်မတီတတိယကော်မတီစက်ထမကော်မတီတွေမှာတော့ဟိုကျွန်တော်မိကုံးနေတော့အသီးသီးတော့ပြောကြားပြီးပါတယ်ခင်ဗျ။အထူးသဖြင့်ဒီကျွန်တော်တတိယကော်မတီမှာဆိုရင်တော့လူခွင့်ချိုးဖောက်မှုတွေပေါ့နော်စစ်ကောင်စီအနေနဲ့အဲလူခွင့်ချိုးဖောက်မှုတွေရှိတဲ့ဥစ္စာတွေပေါ့နော်အခုဒီဖေဖော်ဝါရီလ၁ရက်နေ့နောက်ပိုင်းတာမကပါဘူးနော်ဟိုရင်တုန်းကရှိခဲ့တဲ့ဥစ္စာတွေလည်းထောက်ပြပြီးတော့ကျွန်တော်ပြောကြားတဲ့ဥစ္စာလေးလည်းရှိပါတယ
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေပါဝင်စစ်တပ်ကကြီးလေးတဲ့လူခွင့်ချိုးဖောက်မှုတွေကျူးလွန်နေတယ်လို့လည်းတန်မတ်ကြီးကကော်မတီကိုတင်ပြခဲ့တာပါတောက်ကြံလေးကစက်ထမကော်မတီမှာဆိုရင်လဲမြန်မာနိုင်ငံကလူခွင့်ချိုးဖောက်မှုတွေဟာလူသားလူပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တာကြောင့်နိုင်ငံတကာကနေဖြေရှင်းပေးဖို့တင်ပြခဲ့တယ်လို့တန်မတ်ကြီးက VOA ကိုပြောပါတယ
်။အဓိကတော့ဒီ Crime Against Humanity နဲ့ပတ်သက်ပြီးတော့နိုင်ငံတကာ Convention တရက်ထွက်ဖို့အတွက်ပေါ့နော်ဒီကုလသမဂ္ဂမှာဆွေးနွေးညှိနှိုင်းတာရှိပါတယ်။အဲ့ဒီဥစ္စာနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီနေ့အာဂျန်နာလေးရှိတော့အဲ့အောက်မှာပဲ Crime Against Humanity နဲ့ပတ်သက်ပြီးတော့လူခွင့်မတရားချိုးဖောက်မှုတွေမြန်မာနိုင်ငံမှာစစ်တပ်ကကျူးလွန်နေတဲ့ဥစ္စာတွေထောက်ပြပြီးတော့ပေါ့နော်ဒီလိုအခြေအနေတွေတည်ကြောင်းအထူးသဖြင့်မြန်မာနိုင်ငံလိုမျိုးနိုင်ငံတွေအနေနဲ့ဒီလိုမျိုး convention တခုရှိတင်နေပြီဆိုတဲ့ဥစ္စာလေးကိုလည်းအဲထောက်ပြပြီးတော့ပြောကြားဖြစ်ခဲ့ပါတယ်ခင်ဗျာနောက်ပြီးတော့ကျွန်တော်တို့ဒီပထမ committee ဆိုရင်လက်နက်ဖြတ်သိမ်းရေးပေါ့နော်အဲ့ဒီမှာဆိုရင်လည်းပေါ့နော်အထူးသဖြင့်ဒီ conventional weapons နဲ့ပတ်သက်ပြီးတော့ဆင်းရဲတဲ့အခါတွေမှာလည်းပေါ့နော်ဒီလက်နက်ရောင်းချမှုတွေမလုပ်ဖို့ပေါ့နော်စစ်တပ်ကလက်နက်ရောင်းချမှုတွေမလုပ်ဖို့ဆိုတဲ့ဥစ္စာမျိုးတွေထပ်လောင်းပြီးတော့လည်းကျွန်တော်မြစ်တိုင်ရက်ခံခဲ့တယ်ပေါ့နော်ဒီဘက်ဒုတိယကော်မတီကတော့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာကိစ္စရပ်တွေဆွေးနွေးတဲ့ကော်မတီပါအဲ့ဒီကော်မတီမှာလည်းပေါ့မြန်မာနိုင်ငံရဲ့ဒီစီးပွားရေးအခြေအနေလေးတွေနောက်အခုဆိုရင်ဖေဖော်ဝါရီလ1ရက်နောက်ပိုင်းမှာဒီစစ်တပ်ကဆောင်ရွက်မှုတွေကြောင့်ပေါ့နော်စီးပွားရေးဆုတ်ယုတ်လာတဲ့ဥစ္စာပြောပြပါတယ်
ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းဟာမြန်မာနိုင်ငံမှာ February 1ရက်နေ့စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ခဲ့တဲ့အတွက်စစ်ကောင်စီကနိုင်ငံတော်တစ္ဆေပေါက်ဖြစ်နေဆွဆွဲပြီးရာထူးကနေဖယ်ရှားလိုက်ကြောင်းကြေညာထားတာဖြစ်ပါတယ်။ဦးကျော်မိုးထွန်းရဲ့နေရာကိုလည်းအစားထိုးခန့်အပ်ဖို့အတွက်စီစဉ်နေတာကြောင့်ကုလသမဂ္ဂကိုယ်စားလှယ်နေရာကိုစစ်စစ်ရွေးချယ်ရတဲ့ Credential Committee ကအဆုံးဖြတ်ပေးရဖို့ရှိနေပါတယ်။